မန္တလေးမြို့မှာအလှပင်ဆိုင်မီးလောင်ရာကကလေးငယ်တူပါဝင်လူငါးဦးတေဆုံးခဲ့တဲ့အကြောင်းပြပြပါမယ်ကျွန်တော်ထောင်ကမ်းပါမန္တလေးချင်းတာဇံမြို့နယ်မှာဒီကနေ့မနက်အစောပိုင်းက86-89လမ်းကြားကလင်းလက်ပြူအလှပင်ဆိုင်မီးလောင်ခဲ့တာပါမီးလောင်မှုပြင်းစင်တဲ့ပတ်သက်လို့မန္တလေးတိုင်းမီးသက်တပ်ဖွဲ့ဒုတိယတိုင်းဦးစီးမှုဦးသေးဝင်းကအခုလိုရှင်းပြပါတယ
်ခဲရကမီးရေတုံးတာကအဲကွန်တို့ရတကပတ်ဒီတိုင်းမှုမီးရေပါလေဒါတော့အဲ့လိုတုံးတာလေဟိုရှိတာပေါ့ဟုတ်လို့ခလုတ်ကနေပြီးတော့မီးရှားဆောင်ပြီးတော့နေနေဒီမှာဖြစ်တယ်ဒီကံလာတော့သူတို့မထိရနဲ့ဘောဘာအိပ်ပြောနေတယ်အဲ့ဒီကကြီးွားကြာပြီးတော့ဟိုဟောကြာစူပါဘောကုတယ်စူပါဘောကြာတော့စူပါဘောတကူးလေလောင်ပြီးတော့အဲ့စူပါနဲ့တူတူကပ်ပြီးတော့ရက်ထားတယ်ဟိုဟာရှိတယ်ဟိုစိုက်ကျဲပေါ့စိုက်ကျဲကစိုက်ကျဲဟိုကတ်လောင်တော့စိုက်ကျဲဒီပိုက်စီကတော့တော့တော့ကတော့စိုက်ကျဲမှာရှိတယ်ဓာတ်စီရလည်းပေါက်ကြပြီးတော့အောက်မှာပြန့်ကျဲပြီးတော့ပြီးရကူးဆက်သွားတော့
မီလောင်ကြမှုဟာမိနစ်20ကကြာမြင့်ပြီးအချိန်မီငိမ့်တတ်နိုင်ပေမဲ့အဲ့ချိန်ဖြစ်နေရာကြောင့်မိကုန်းမုံမင်းကလင်းငယ်တူအပါဝင်အမျိုးသမီး9ဦးတည်ဆုံးခဲ့တယ်လို့ဒုတိယတိုင်ဦးစီးမှုဦးတည်ဝင်ကပြောပါတယ
်။မိကုန်းမုံမင်းကအပေါ်တော့တက်သွားပြီးတော့သူတို့သူတွေမိကုန်းမုံတို့မိကုန်းနိုင်ရလို့နိုးတဲ့ချိန်မှာပြန်မပြေးနိုင်တော့တဲ့ဆက်ပြီးတော့ပြေးလိုက်သေးတယ်။အလေတော့မှသူကဘောတော့မိကုန်းမုံမင်းလဲကုန်တာပေါ့။ဒီကကြာဒီအခန်းဒုံနေတဲ့ခါကျတော့ဒီဘောအထဲမှာနိုင်တော့ဆိုအပေါ်တက်ပြီးဒီဘုံမှုတော့ဒီရဲ့သူကကပြက်မဲ့အပေါက်တွေကိုသမန်းသမန်းနေကြတယ်အပြေးပြိတ်ရတော့ပြေးရလမ်းမရှိဘူးပြီးတော့ခန္ဓာကိုယ်တော့တောင်းတာမရှိတော့
2013ခုနှစ်ကလည်းအခုလိုမိဂိုးမုံမီရန်ကုန်မြို့48လမ်းအစ္စလမ်စာတင်ကျောင်းမှာမိရမျက်စက်အပူလွန်ခဲ့ပြီးစာတင်ကြားတဲ့ကလေးငယ်13တည်ဆုံးခဲ့တာလည်းရှိပါတယ်အခုနှစ်ဖေဖော်ဝါရီလမှာတော့မန္တလေးကော်ဝန်စိတ်နီအလုသမားတန်းရမီးလောင်ပြီးကလေးငယ်နှစ်ဦးတည်ဆုံးခဲ့ပါတယ်ကျွန်တော်ထောင်ကမ်းမှာမန္တလေးမြို့ကနေသတင်းပေးပို့ထားတာပါခင်ဗျာ